Ukraine မှာဖြစ်ပွားနေတဲ့စစ်ပွဲအတွင်းအကြမ်းဖက်မှုတွေတိုးလာနေချိန်မှာပဲ Ukraine အမျိုးသမီးတွေနဲ့ကလေးငယ်တွေပေါ်မှာလိင်မှုအကြမ်းဖက်မှုအဓမ္မပြုချက်မှုနဲ့လူကုန်ကူးမှုအန္တရာယ်တွေတိုးလာနေတယ်လို့ကုလသမဂ္ဂကတင်းနှင်းလာနေမှာပြောကြားလိုက်ပါတယ်။ဒီလိုကျူးလွန်မှုတွေရှိကြောင်းဆက်ဆွဲပြောကြားချက်တွေအတွက်တရားမျှတမှုနဲ့တာဝန်ခံတာဝန်ယူမှုရှိလာစေရအတွက်ဒီကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ရမှာဖြစ်ကြောင်းကုလသမဂ္ဂအမျိုးသမီးရေးရာအမှုဆောင်ဒါရိုက်တာဆိုင်မန်ဘာဟော့စ်ကလုံခြုံရေးကောင်စီမှာတင်ပြခဲ့တာဖြစ်ပါတယ်။လူအစုလိုက်အိုးရင်ရွှေ့ပြောင်းနေရချိန်မှာစစ်မှုမထမ်းမနေရအမိန့်ကြောင့်စစ်မှုထမ်းရသူတွေနဲ့ကျေးဇူးစစ်သားတွေအများပြားရှိလာနေတာနောက်ယူကရိန်းအရက်သားတွေပေါ်မှာရက်ဆက်စွာပြုမှုဆက်ဆံတာတွေကအခုလိုအန္တရာယ်တွေအမြင့်ဆုံးအနေထားရောက်လာနိုင်ကြောင်းပြသနေတာဖြစ်တယ်လို့လည်းပြောပါတယ်။ဒါအပြင်အခုချိန်မှာယူကရိန်းကနေစစ်ရှောင်ထွက်ပြေးချင်သူတွေပိုးပြီးတိုးလာနေတဲ့အတွက်လူကုန်ကူးမှုအန္တရာယ်ဟာတိတ်ကြီးလာနေတယ်လို့လည်းဘဟော့စ်ကပြောပါတယ်။အထူးသဖြင့်အမျိုးသမီးငယ်တွေနဲ့အုတ်ထင်းသူမပါတဲ့ဆယ်ကျော်သက်တွေအတွက်အထူးအန္တရာယ်ရှိနေတာကြောင့်ကမ္ဘာနိုင်ငံအားလုံးအနေနဲ့လူကုန်ကူးမှုတားဆီးတိုက်ဖျက်ရေးကိုတိုးမြှင့်ဆောင်ရွက်ကြဖို့လဲပန်ကြားလိုက်ပါတယ်။